ြည်ခဲ့တဲ့တရင်မကဒီမိုကရေစီရဲ့ဆန္ဒထုတ်ဖော်ကြတဲ့ဟောင်ကောင်ဆန္ဒပြတရီကိုဒုတ်တွင်ရှေ့ပိုက်တွင်နဲ့ရိုက်နှက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြချီတက်ကြတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကဒီကနေ့မှပဲမျက်ရည်ပုံတုံးပြီးတော့နေနေခဲ့ပါတယ်။တရုတ်နိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ယူလုံမျိုးကဆန္ဒပြတဲ့လူအုပ်ထဲကိုရဲတို့ကမျက်ရည်ပုံနဲ့အဆင်မပြတ်ပစ်ထည့်နေတာကိုရုပ်မြင်သားကြားသတင်းဌာနကရုပ်ပုံတွေမှာတွေ့ရပါတယ်။ဆန္ဒပြတဲ့တချို့ကလည်းလက်ထက်ကပစ္စည်းတွေနဲ့ရဲတွေကိုပြန်ပစ်ပေါက်တာကိုတွေ့ရပါတယ်။ယူလုံမျိုးမှာဆန္ဒပြတာကိုရဲတို့ကတားမြစ်ထားတယ်လို့ရုပ်ဝက်လူဆိုးကမ်းဝင်တဲ့အဖြစ်တန်တရာရှိနေကြတဲ့အဖြူရောင်တီဆက်ဝတ်ထားကြတဲ့လူတွေအကျန်းဖက်ပိုက်ခတ်မဲ့ရန်ကိုလည်းမမှုကြတဲ့ဆန္ဒပြတဲ့တွေကတော့ရှစ်ဆက်လက်မော်ထွက်ဆန္ဒပြဖို့ဆုံးဖြတ်ထားကြပါတယ်။လက်မော်ထွက်ချစ်တဲ့ဆန္ဒပြမယ်ဆိုရင်ဥပဒေကိုချိုးဖောက်ရရောက်လိမ့်မယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပါကဲပြီးခဲ့တဲ့သတင်းပတ်ကပဲအချူယောင်ဝုတ်ဒီဆက်ဝတ်ထားကြတဲ့လူတွေကယူလုံမျိုးကရထားပူရာယောင်တစ်ခုမှဆန္ဒပြသူတွေခီးတယ်တွေကိုဒုတ်တွေရေပိုက်တွေနဲ့အကြမ်းဖက်ရိုက်နှိုက်တိုက်ခိုက်ခဲ့ကြတာပါတရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုစတင်ရကစတင်ခဲ့တဲ့ရုံးပြည်ဆန္ဒပြပွဲတွေအခုဆိုရင်လေးလနေပါရှိလာပြီဖြစ်ပါတယ်